သမနာဦးသိန်းစိန်ပေါ်လီနယ်သာလန်နိုင်ငံကိုရောက်နေတဲ့အချိန်အတွင်းမှာပေါ်လီနယ်သာလန်ရဲ့သတင်းမီဒီယာတွေမှာဗားရီများထူးထူးခြားခြားတွေ့မိပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့မနေ့ကညနေ6နာရီမှာသမနာဦးသိန်းစိန်နဲ့အဖွဲ့ရောက်ပြီးတော့ဒီကနေ့ကျွန်တော်တို့6ရက်နေ့မှာတော့ကျွန်တော်တို့ဒီထူးထူးခြားခြားသတင်းတစ်ပုဒ်နယ်သာလန်မီဒီယာမှာတက်လာတွေ့ရပါတယ်။ဘာရေးထားလဲဆိုလို့ရှိရင်ဦးသိန်းစိန်ဘာလို့ဖို့နယ်သာလန်ဝင်လာတာလဲ။ဘာအကျိုးများရလာလဲဆိုလို့ရေးထားပါတယ်။ပြီးတဲ့အခါကျမှဦးသိန်းစိန်အစိုးရတက်လာပြီးနှစ်နှစ်အတွင်းမှာပဲအစ္စလာမ်ကိုးကွယ်သူအယောက်280လောက်အသက်ခံရဲဆိုပြီးတော့ focus လုပ်ပါတယ်။ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီအယောက်280ဆိုလို့ရှိရင်လည်းဒီရိုဝင်ဂျာတွေရဲ့ကြီးရွာတွေကိုတတ်ဖြတ်ရင်လည်းဖြစ်တယ်ဆိုတော့သူတို့ focus လုပ်တာတွေ့ရပါတယ်အဲ့တော့အဓိကတော့ဗျာမြန်မာနိုင်ငံဒီနေ့ဦးသိန်းစိန်အစိုးရသွားနေတဲ့ဒီမိုကရေစီစနစ်ပြောင်းလဲမှုအပေါ်မှာအနောက်ရှက်အဖြစ်စီဖြစ်စီမဲ့ဦးတည်ချက်ကိုကျွန်တော်သွားတွေ့ရပါတယ
်အဲ့ဒီသတင်းဌာနဘာသတင်းဌာနလဲခင်ဗျအ
နေသလင်းအခြေစိုက်တဲ့ Islam Foundation အဖွဲ့တခုဖြစ်ပါတယ်နာမည်ကတော့ Islam Ball Adalash အဖွဲ့လို့သူတို့နာမည်တက်ပြီးတော့မှသူတို့မီဒီယာမှာအကြီးရတာကျွန်တော်ဖားပါတယ်ခင်ဗျာ
ဟုတ်ကဲ့သူကအဓိကပေါ့လေဒီလိုသတင်းဖော်ပြခြင်းလုပ်ခြင်းဟာဒီနယ်သာလန်အစိုးရအဖွဲ့ကပုံကိုယ်ရဥမာပေါ့အမတ်တွေပေါ့လေချက်ပြလိုက်တာလားခင်ဗျာအဲ့ဒါဘယ်လိုများမြင်ပါလဲခင်ဗျာ
အဲကျွန်တော်အခုဖားတဲ့စာကတော့သူတို့ကအမတ်တွေကနေတစင်သမရဦးသိန်းစင်ကိုပြောဖို့သူတို့ကခေါ်လို့တာအဲနောက်တစ်ခုကသူတို့ကမရလို့ရှိရင်ဥရောပမှာရှိတဲ့အစ္စလာမ်အဖွဲ့ကြီးတွေအင်အားနဲ့ယူပြီးတော့မှပရက်ရှာပေးဖို့သူတို့ကြိုးစားတာပါအဲ့တော့ဟိုပြဿနာတခုကကျွန်တော်တို့ကဒီအစ္စလာမ်ယူကကျွန်တော်နိုင်ငံမှာရိုးရိုးအစ္စလာမ်အဖွဲ့ကကျွန်တော်တို့မြန်မာပြည်ကလူထုနဲ့တက်တနာမရှိဘူးဒါပေမဲ့ပြည်ပကအစ္စလာမ်နဲ့အရှေ့အလယ်ဘက်ကအကြမ်းဖက်အစ္စလာမ်အုပ်စုတွေရဲ့အကျိုးကံမှုကိုခံရတဲ့အစ္စလာမ်တွေမှာတော့နိုင်ငံကမှဒီနေ့ပြဿနာဖြစ်နေတယ်ဒါကြောင့်ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအားလည်းအဲ့လိုအခြေအနေတွေမြင်ဖို့လိုပါတယ်နယ်သာလန်အစိုးရနဲ့ဥရောပဟိုကောင်ဆယ်ကလည်းဒီအနေအထားကိုမြင်မလို့ကျွန်တော်ထင်ပါတယ
်ဒီသတင်းဌာနကနေပြီးတော့တော့ရေးသားချက်နဲ့ပတ်သက်ပြီးတော့ဒီနယ်သာလန်အစိုးရပေါ်အတိုင်းဝိုင်းပေါ်လေတုံ့ပြန်ချက်ကဘယ်လိုရှိမယ်လို့ထင်ပါလဲခင်ဗျအ
ဲကျွန်တော်တို့ပြီးခဲ့တဲ့2ရက်လောက်ကတော့နယ်သာလန်ကက်ဘိနက်မှာဒီဘိတ်လုပ်ပါတယ်အဲ့ဒါကဟိုအစ္စလာမ်ဟိုဘာသာရေးနဲ့ပတ်သက်ပြီးတော့အကြမ်းဖက်နေတဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကျွန်တော်အပြင်အတာဟိုပါလီမန်မှာဒီဘိတ်လုပ်တာရှိပါတယ်အဲ့တော့ဒီအကြမ်းဖက်ဝါဒကိုဟဲ့လားနယ်သာလန်နိုင်ငံကဘယ်လိုသဘောထားမလဲအဲ့တော့အကြမ်းဖက်ဝါဒနဲ့အဲ့ဒါပတ်သက်တဲ့လူတွေကိုဘလို့အပြစ်ပေးရည်ရွယ်မလဲဆိုတော့ကျွန်တော်တို့ဥပဒေရေးအရအပြစ်ပို့အတွက်ကျွန်တော်စကားပြောနောက်ဆုံးမှာတော့ဆုံးခဲ့ချတာကအပြစ်မှုကျူးလွန်တဲ့လူတွေကိုတရားဥပဒေဆိုင်ရာဆစ်ဆေးပြီးတော့မှစုံစမ်းပြစ်ပေးရမှာဖြစ်တယ်ပါတီအားနဲ့လူလူအားနဲ့နိုင်ငံရေးအားနဲ့ဒီကိစ္စကိုကျွန်တော်ဆုံးဖြတ်လို့မရဘူးဆိုတော့ဒီကက်ဘိနက်ကဆုံးဖြတ်ပါတယ်ဒါကြောင့်နယ်သာလန်နိုင်ငံအနေနဲ့ကပြဿနာတွေကိုဆုံးလေးလာဆုံးဖြတ်တဲ့အခါမှာအင်းမှုဆိုင်ရာဥပဒေမြောက်မမြောက်ဆိုတော့သူတို့ကြည်ပါလိမ့်မယ်အဲ့ဒီအပေါ်မှာမှနယ်သာလန်စုအကဟာလာကြိုက်တဲ့လော်ဘီလားကြိုက်တဲ့စကားပြောအဲ့တော့နယ်သာလန်စုအကသူတို့ကပင်မှုဆိုင်ရာဥပဒေအကြမ်းဖက်မှုဖြစ်မဖြစ်ဒါဆိုလို့ရှိရင်လူသားအဖွဲ့ဒီလူသားမျိုးနွယ်ကိုနှောက်ယှက်မှုဖြစ်မဖြစ်အနေဖြစ်မဖြစ်ဆိုတော့ line ကကြည့်ပြီးတော့စကားပြောမှလို့ကျွန်တော်တော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့နောက်ဆုံးမေးခွန်းအနေနဲ့ကတော့ဒီသတင်းကြောင့်ပေါ့လေသမရဦးသိန်းစင်ရဲ့ခီးစဉ်ပေါ်မှာရောဘလူများရိုက်ခတ်မှုတွေဖြစ်လာနိုင်မလို့မြင်ပါလဲခင်ဗျ
အကျွန်တော်အမြင်အရပြောလို့ရှိရင်တော့ဦးသိန်းစိန်နဲ့ပါလာတဲ့အဖွဲ့အစိုးရအဖွဲ့ဝင်တွေအကုန်လုံးကိုတော့မြန်မာနိုင်ငံထဲမှာတိတိခဲတဲ့ဗုဒ္ဓဘာသာအမည်ခံပြီးတော့ဗုဒ္ဓဘာသာဟုတ်လားမဟုတ်လားမသိဘူးအမည်ခံပြီးတော့မှဟာလားအစ္စလာမ်ပလီတွေကိုဖျက်ဆီးရတယ်ပတ်သက်ပြီးတော့အမေခါမှုတော့ရှိပါတယ်ဒါဆိုလို့ရှိရင်တော့ဦးသိန်းစိန်နေနဲ့ဒါကိုတော့ကြည်ကြည်လေးလေးဖြည့်ရှင်းဖို့တော့လိုမလို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကိုထင်းရှင်ပြကျေးဇူးအများကြီးတင်တယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါ